ကရင်ပြည်နယ်မြဝတီခရိုင်ကော့ကရိတ်မြို့နယ်အတွင်းကိုစစ်ကောင်စီတပ်တွေကလေကြောင်းကနေနှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရတာတွေအင်ဂျီတွေပျက်စီးတာတွေဖြစ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောမွန်ကပြောပြပါဗျာ
။တမိုင်ကုန်းအုံကွန်းနယ်ကော့နယ်တမိုင်ကုန်းအဲ့မှာနောက်ဆုံးဟိုဖိလိရင်နဲ့လာကျဲတာပေါ့နော်မနေ့ကဆို3ကြိမ်ဒီနေ့ဆို3ကြိမ်အဲ့လိုလာကျဲတယ်
ဟုတ်ကဲ့
ကျေတော့ဟိုဒါကြီးဟာအင်ဂျီတချို့နဲ့ကျွင်းသွားရေးတည်တယ်နောက်ပြီးတော့သူကြီးတယောက်တန်ရန်ရတယ်တက်ကြီးဟိုတယောက်ပေါ့နော်နောက်မင်းလေးငယ်တယောက်တန်ရန်ရတယ်ဒါဒီနေ့ချင်းနေပေါ့အဲသူကအဲ့အဓိကတော့ကွန်နယ်တမိုင်ကုန်းအဲ့မှာဆက်ကအဲ့ဘက်တောက်ချောက်ပေါ့နော်ဒီကိုက်တုံကွန်ကရစ်လမ်းမပေါ်မှာရှိတဲ့ကျွာတွေပေါ့ဒီရင်နဲ့ဘုံလာကျဲတာကွန်ကရစ်လမ်းမပေါ်မှာရှိတဲ့တရားတစ်ခုကလည်းအဲ့ဒီတရားကကျူးကြပါပြီ။အဲတော့လမ်းပန်းဆက်သွေးရအခက်အခဲဖြစ်သွားတယ
်။စစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးလေကြောင်းကနေဘုံကျဲတိုက်ခိုက်မှုကတော့တစ်ပတ်အတွင်းဒီဇင်ဘာလ16ရက်17ရက်20ရက်21ရက်နေ့တွေမှာ၄ရက်လုခဲ့တာဖြစ်ပါတယ်။အခုဆိုရင်ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာလည်းစုပေါင်းအင်အားတွေနဲ့ကော့ကရိတ်မြို့ပတ်မှာနေရာယူထားသလိုစစ်ကောင်စီဘက်ကလည်းမြေပြင်ကနေလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကိုဇက်တိုက်လုပ်နေတယ်လို့လည်းဆိုပါတယ်
။အဲ့ဒါဟို16ရက်နေ့ဟို2 3တက်ကိုဝင်တိုက်ပြီးကြတဲ့တော့ချက်တိုက်ပွဲတွေဇက်တိုက်ဆက်ဖြစ်နေတယ်။အဲကော့ကရိတ်နဲ့ညီကနှစ်ဖက်တိုက်ပွဲရတော့ဟုတ်ကဲ့ပြင်းထန်နေတော့သူတို့ကတက်ပြန်ပြီးတော့အဲဒီဒီတမိုင်ကုန်းတမိုင်ကုန်းဒီကော့နွယ်အဲဒီဘက်ကနေပြီးတော့ဟုတ်တက်ပြန်ယူဝင်လာတာပေါ့နော်တက်ပြန်ယူဝင်လာတော့ဟိုဘက်မှာတစ်ဖွဲ့ဖြစ်လိုက်ဒီဘက်မှာတစ်ဖွဲ့ဖြစ်လိုက်ပြီးတော့ကျွန်တော်တို့ကွန်ဂရက်စ်ကြောင်းကလည်းကွန်ကရစ်ပဲပူးပေါင်းထားတယ်ဆိုတော့ကွန်ဂရက်ရောကန်ဒီရောကိုလိုပူးပေါင်းထားတယ်ဆိုတော့အင်းကကျွန်တော်ဘက်ကအင်းကလည်းကောင်းတယ
် KNU တက်မှ6နယ်မြေဒူပလာယာခရိုင်ကွန်ကရစ်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်နေတယ်လို့ကြာရင်စိတ်ကြီးမြို့နယ်ထဲမှာလည်းဒီဇင်ဘာလ21ရက်နေ့ကကြာရင်စိတ်ကြီးရဲစခန်းဒရုန်းနဲ့တိုက်ခိုက်ခံရပြီးအဆောက်အဦပျက်စီးတာလူထိခိုက်တာတွေရှိတယ်ဆိုပြီးဒေသခံတွေကဆိုပါတယ်။အာနာပိုင်နေဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိသေးပါဘူး။အခုဆိုရင်တော့မြဝတီခရိုင်ထဲမှာကောကော့ကရိတ်မြို့နယ်ထဲမှာပါစစ်ဘေးရှောင်တွေကများပြားလာနေပါတယ်။တောင်ရင်မြေတစ်လျှောက်မှာလည်းစစ်ဘေးရှောင်တွေထပ်တိုးလာနေတယ်လို့လည်းစစ်ဘေးရှောင်ဒုက္ခသည်တဦးကပြောပါဗျာ။
အဲ့နော်ကနေဘေးတောက်ဆောက်ရှိသေးကြောင်ပဲအဲ့လိုမျိုးအမိုးလေးမိုးပြနေကြတ
ယ်ကရင်ပြည်နယ်ဖပွန်မြို့နယ်ကျုံတိုးမြို့နယ်တွေမှာလည်းပြီးခဲ့တဲ့ရက်ကနှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်ခံရတာကြောင့်လူနေအိမ်တချို့ပျက်စီးခဲ့ရတယ်လို့စပကြီးတွေလည်းမီးလောင်ပျက်စီးခဲ့ပါတယ်ရှင်